ပြီးခဲ့တဲ့ရက်ပိုင်းတွေဒီအတွင်းမှာပဲဥက္ကယိုးရဲ့ဒီနိုင်ငံရေးပါတီအစ်စ်ပေါ့နော်အဲထူထောင်မှုအကြောင်းတွေပေါ်လာတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဥက္ကယိုးအနေနဲ့သတင်းစာအရင်းနဲ့တွေ့ဆုံပြီးရှင်းလင်းပွဲတွေလုပ်တယ်အဲ့တော့ဥက္ကယိုးအနေနဲ့ကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲသတင်းစာအရင်းနဲ့လည်းတွေ့တာတွေရှိတယ်ပြောတာတွေလည်းရှိပါတယ်ဒီကြားထဲမှာအခုကျွန်တော်မေးချင်တဲ့အကြောင်းအရာလေးတစ်ခုကတော့ဒီလက်ရှိအချိန်ရဲ့အဲလုပ်ငန်းတွေဖြစ်ပေါ်လာတဲ့အနေအထားတွေရဲ့အဲပြောရမယ်ဆိုလို့ရှိရင်တော့အချိန်ဂိုက်ဖြစ်မှုပေါ့နော်အဲ့ဒါကအဲဒီဥက္ကဋ္ဌရုပ်နိုင်ငံရေးပါတီတစ်တခုထောင်ဖို့ဆိုပြီးတော့ဖြစ်လာတဲ့အကြောင်းအရာကဘလို့အခြေခံနေဖြစ်လာတယ်လဲ။ဘာကြောင့်မေးရတယ်လဲဆိုတော့ဥက္ကဋ္ဌအင်းအနေနဲ့ဒီအခုလက်ရှိအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အနေနဲ့ရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပါတော်လေးကိုနီးနီးကပ်ကပ်ပူးပေါင်းပြီးတော့ဆက်ဆံပြီးတော့အဲဂုံကြီးပေးလှုပ်ဆောင်နေတဲ့အနေအထားကနေအခုလိုပါတီတစ်တခုခွဲထောင်လိုက်တယ်ဆိုတော့အကြောင်းအခြေခံချက်ကဘာတွေများရှိမလဲဆိုတော့ကျွန်တော်နည်းနည်းလေးပြောပြပါလား
။ဟုတ်ဒါကတော့ဒီနေ့နိုင်ငံရဲ့အရေးခင်အရေးရာကိစ္စများကိုတကယ်စိတ်ဝင်စားပြီးလုပ်တော့မယ်ဆိုလို့ရှိရင်တော့နိုင်ငံရေးပါတီတရတည်ထောင်ဖို့လိုအပ်တာဖြစ်ပါလေ။အဲ့လိုအယူဆရှိလို့ပဲဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီဝါရေးလူမှုရေးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးလုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတော့လေဒီနေ့ဒီကာလမှာနိုင်ငံရေးပါတီတစ်ခုတည်ထောင်ပြီးလုပ်မယ်ဆိုပိုကြီးကောင်းလာနိုင်လိမ့်မယ်လို့ယူဆတဲ့အတွက်နိုင်ငံရေးပါတီတရားထူထောင်ခြင်းဖြစ်ပါတယ
်ဒီနေရာမှာဥက္ကဋ္ဌစကားကိုကျွန်တော်နားထောင်လိုက်တဲ့အခါတော့ပိုကြီးကောင်းလာမယ်လို့ယူဆတယ်ပိုကြီးကောင်းလာမယ်လို့ယူဆတယ်ဆိုတော့စကားတော်လာလို့ပဲကျွန်တော်ကောင်းရမယ်ဆိုလို့ရှိရင်အထူးသဖြင့်အဲမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းအရာတွေကိုရေပွဲအဖြစ်သုံးသပ်မယ်ဆိုလို့ရှိရင်အထူးသဖြင့်ငြိမ်းချမ်းရေးကိစ္စနောက်တစ်ခုစီးပွားရေးကိစ္စနိုင်ငံတကာဆက်ဆံရေးကိစ္စအဲနိုင်ငံတကာဆက်ဆံရေးကိစ္စဆိုတော့နိုင်ငံတကာရဲ့အဲသဘောထားတွေအပြင်ကိုရင်းနှီးမြှုပ်နှံမှုတွေဒီကိစ္စမျိုးတွေမှာအရေးကြီးတဲ့အချက်ပေါ့အဲ့ဒါညာပတ်သက်လို့ဥက္ကဋ္ဌကြီးကအခုလက်ရှိအစိုးရဘောတော်တော်လေးနင်းနီးကက်ကက်နဲ့အကြံပြုခဲ့တာရှိတယ်အဲကိုကြီးပြီးတော့ဆောင်ရွက်သုံးသပ်ပေးခဲ့တာတွေရှိတယ်။အချင်းမျိုးရေကွန်းအားဖြင့်ဘယ်လိုသုံးသပ်တယ်လဲ
။လက်ရှိအစိုးရအနေနဲ့မူလမျှော်လင့်ထားတဲ့အခက်အခဲတွေတွေ့ကြုံရတာရှိတယ်လို့မမျှော်လင့်ဘဲနဲ့တွေ့ကြုံရတဲ့အခက်အခဲလည်းအများကြီးရှိပါတယ်။ဒီနေ့အဖြစ်အပျက်တွေခြုံငုံသုံးသပ်နေမယ်ဆိုရင်တော့တချို့ကိစ္စတွေကစိတ်မကောင်းပါဘူး။ဘလောက်ပဲကြိုးစားဆောင်ရွက်တော့လဲလက်ရှိအခြေအနေကတော့ခုနကကျွန်တော်တို့မျှော်လင့်ထားသလိုမဖြစ်လာတဲ့အတွက်ကတော့ဒီအတွက်တော့ကျွန်တော်စိတ်မကောင်းဘူးအဲ့ဒီအတွက်လည်းကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့ဘက်ကပါဝင်ဆောင်ဖို့ရည်ရွယ်ပါတယ်အဲ့တော့ထပ်ပြီးဒီတဲ့ပို့ထူပြောရမယ်ဆိုရင်ကျွန်တော်ကစီလုံးညင်ညူကြီးဒီတဲ့ပို့ပြောမယ်သွေးစီညင်ညူကိုတိုက်တယ်အဲ့တော့စီလုံးညင်ညူမှသွေးစီညင်ညူမှကျွန်တော်တို့ကဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နိုင်တယ်ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်မှကျွန်တော်နိုင်ငံတိုးတက်ဒါကြောင့်မလို့ဒီလိုပါတီတရထူထောင်တဲ့နေရာမှာလည်းအခြားရွေချက်တွေအပြင်သွေးစည်းညီညွတ်ရေးသုံးမွေးရင်တိုင်းသားစီလုံးညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးအတွက်လည်းကျွန်တော်တို့ထူထောင်မဲ့ပါတီအနေနဲ့အဓိကထားပြီးစူးစမ်းဆောင်ရမှာပ
ါဒီလိုရွေချက်တွေကဒီဘွားအဖြစ်ပြောမယ်ဆိုလို့ရှိရင်တော့ပြည်ခိုင်ဖြိုးပါတီရဲ့ရွေချက်လည်းဒီအတိုင်းပါပဲဒီခြေခံပေါ်မူတည်ရဲ့အလားတူပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရည်ရွယ်ချက်တွေမူဝါဒဆိုလည်းဒီခြေခံပေါ်မှာပဲမူတည်တာပါပဲအဲ့တော့ဟိုဥက္ကဋ္ဌရုပ်ပါတီအသေးရဲ့အသေးစိတ်မူဝါဒတွေကိုတော့အခုလောလောဆယ်မှာတော့မေးဖို့စောလွန်းသေးတယ်လို့ထင်ပါတယ်ဒီနေရာမှာတော့အကြမ်းဖျင်းမေးချင်တာကအဲလက်ရှိအခြေအနေကြီးဖြစ်လာတဲ့အနေအထားဟာမူကွဲလို့လားလူကွဲလို့လားဆိုရဲအကြမ်းဖျင်းအခြေအနေပေါ့လေ
ဆိုတော့ဘယ်ပါတီပဲဖြစ်ဖြစ်ပဲအဖွဲ့ကြီးပဲဖြစ်ဖြစ်မူသဘောသို့မဟုတ်ရင်ရည်ရွယ်ချက်ရည်မှန်ချက်ကတော့အလုံးကောင်းကြတာစာထဲမှာလည်းကောင်းကောင်းရေးထားတာပဲစကားပြောရလဲကောင်းကောင်းဝယ်ပြောတာပဲဒါပေမဲ့အကောင့်ထဲပေါ်ဆောင်ရွက်တဲ့ဘက်ကပို့ပြီးတော့အဓိကကြပဲဒါရောမလို့နှစ်ခုလုံးကျွန်တော်ပြောချင်ပါတယ်မူဘောလူဘောအဲကောင်းဖို့နှစ်ခုလုံးလိုတဲ့အတွက်ကျွန်တော်တို့တည်ထောင်တဲ့ပါတီမှာမူကောင်းအောင်ရောလူကောင်းအောင်ရောအဓိကထားပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်။အဲ့
ဲ့တော့ဒီရပိုင်းအတွင်းမှာပဲမကြခင်တုန်းကဖြစ်ခဲ့တဲ့ကိစ္စလေးတစ်ခုပြန်ကောက်ပြောမေးချင်ပါတယ်အဲ့ဒါကဥက္ကဋ္ဌကြီးတစ်ချိန်လုံးဥဆောင်လာခဲ့တဲ့ဒီ
ဥပဒေရေးရနဲ့အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်
ဖြစ်ဒီကော်မရှင်ကလည်းဥက္ကဋ္ဌကြီးဒီဘက်ပါတီမှာထူထောင်မယ်ဆိုတော့မကြသေးခင်ကာလအတွင်းမှာပဲဒီကော်မရှင်ကိုလွှတ်တော်ထဲမှာတည်တန်းတိုးမပေးဘူးတည်တန်းတိုးမပေးတဲ့အခါကျတော့ဒီကော်မရှင်ကဒီလွှတ်တော်ထဲမှာအမတန်အရေးကြီးတဲ့အလုပ်တွေလုပ်နေခဲ့တယ်တော်တော်များများလည်းလုပ်ငန်းဆောင်တာတွေလုပ်လောက်ခဲ့အနေထားရှိတော့ဥက္ကဋ္ဌကြီးထွက်သွားတယ်ဆိုရင်တော့မှပဲကော်မရှင်ကဆက်မရှိတင်ဘူးလ
ားဒါတော့အယူဆပုံမှာတည်ပါတယ်အဲကော်မရှင်မရှိဘဲနဲ့လုပ်လို့ရတယ်ဆိုတော့အယူဆမျိုးဆိုရင်တော့ဒီကော်မရှင်ကိုအခုလိုတက်တန်းမတိုးလိုက်တာမှန်ပါတယ်အဲဒီတွင်ကော်မရှင်ရှိတဲ့နယ်ဆိုတော့ယူဆရှိတယ်ဆိုရင်တော့ဥက္ကဋ္ဌရကော်မရှင်ကထွက်သွားပြီးတော့သုံးမင်းထွက်တဲ့လူထွက်သွားပြီးတော့ကော်မရှင်ဆက်လက်ကြံရှိနေခြင်းဟာဒီနိုင်ငံအတွက်ကောလွှတ်တော်အတွက်ကောကောင်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကော်မရှင်ကအထူးသဖြင့်ဒီကော်မရှင်ဖျက်သိမ်းလိုက်တဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆိုလို့ရှိရင်လည်းအခြေခံဥပဒေကိုပြောင်းလဲဖို့ဆိုပြီးတော့တက်တိုက်တုံတုံနေလှုပ်လာတဲ့အချိန်ရှိဖြစ်နေတယ်။ဒီခိုင်ဖြိုးပါတီဘက်ကဆိုလို့ရှိရင်လည်းဒီပြည်내နဲ့ဝန်ကြီးချုပ်ဟိုဒီအခန့်ထားရေးကိစ္စမှာပြည်ဝင်ပြောင်းလဲမှုတွေတမနာတိုင်းမခံဘူးပါညာဆိုတဲ့အခြေခံပြောင်းလဲမှုတွေလှုပ်ဖို့ဟိုတွန်းတက်တိုက်လေးပြောလာနေရရှိရလေ။ဆိုတော့ဒီလိုဥပဒေကြောင်းရေးရတဲ့ကိစ္စတွေမှာအရေးကြီးနေတဲ့အချိန်တွေမှာဒီလိုစီစစ်ပေးတဲ့ဒီကိစ္စတွေပေါ်ထူးပြပေးနေတဲ့ကော်မရှင်တရက်မရှိဘူးဆိုတော့ဒီကော်မရှင်တရက်အနေနဲ့ရောဥက္ကဋ္ဌကြီးဒီလက်ရှိအာဏာရပါတီနဲ့အစိုးရကြားထဲမှာရောကွဲလဲချက်ဒီများဖြစ်ခဲ့လို့လား
ဆိုတော့ဒီလိုတော့လေပြောမယ်ဆိုရင်စဉ်းစားမယ်ဆိုလဲစဉ်းစားလို့ရပါတယ်ကျွန်တော်တို့ကော်မရှင်ကမူဝါဒချက်မှတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးအဲ့ဒါမဲ့အဆုံးမြတ်ပေးတဲ့အဖွဲ့အစည်းတစ်ခုမဟုတ်ပါဘူးမူဝါဒချက်မှတ်ပေးနိုင်တဲ့အဖွဲ့အစည်းနဲ့အဆုံးမြတ်ပေးနိုင်တဲ့အဖွဲ့အစည်းကိုကော်မရှင်ကသုံးသက်အကြံပြုခြင်းညှတာဖြစ်ပါတယ်။ဒါကြောင့်မလို့ကော်မရှင်သည်ဘုနာ policy maker မဟုတ်ဘူး။ကော်မရှင်သည် decision maker မဟုတ်ဘူး။ကော်မရှင်သည်တင်ပြအကြံပြုချက်ပေးတဲ့အဖွဲ့သားဖြစ်ပါတယ်။ဒါကြောင့်မလို့အခုလိုအရေးကြီးတဲ့ကာလမှာကော်မရှင်ကိုဆက်ထားရှိခြင်းရှိမရှိကတော့သက်ဆိုင်တဲ့သူများရဲ့အဆုံးပြတ်တာဖြစ်ပါတယ်။ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကိုအဲ့တော့အနေနဲ့ဆိုတော့တက်ဆရာအဖွဲ့ကြီးများအနေနဲ့တော့ဖြစ်မြောက်အောင်သူပဲလှုပ်သွားမယ်အနေထားရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
အဲ့တော့ဒီကော်မရှင်ကတော့ဒီဒါအခုလာမဲ့တက်တန်းလွှတ်တော်ကာလအတွင်းမှာတော့ဒါကော်မရှင်ကနှိမ့်ထိတ်တန်သွားပြီပေါ့။နောက်လာမဲ့လွှတ်တော်တွေမှာတော့ဒါမျိုးအလားတူကော်မရှင်ဖြစ်လာစီဖို့ဆန္ဒရှိလာတာလိုအပ်တယ်လို့ထင်မလား
။ဟိုကျွန်တော်ကတော့ဟိုကျွန်တော်အယူဆပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာဥပဒေချမ်းများရေးဆွဲတင်ပြခြင်းဥပဒေကထွက်ပေါ်လာမယ်နှုတ်ရည်စီမင်းစည်းကမ်းဥပဒေအမိန့်ကြော်ညာစာများဆောင်ခြင်းကိစ္စကိုဆောင်းတဲ့နေရာမှာအဖွဲ့အစည်းတစ်ခုတော့လိုအပ်ပါတယ်တခြားနိုင်ငံတွေမှာလည်းအဲ့ဒီအဖွဲ့အစည်းမျိုးရှိပါတယ်ကျွန်တော်နိုင်ငံမှာမရှိသေးဘူးမရှိရင်ကာလမှာကျွန်တော်ပြီးခဲ့တဲ့ပထမကြိမ်လွှတ်တော်တက်တန်းကစပြီးတော့အဲ့လိုအဖွဲ့အစည်းမရှိတဲ့အတွက်လွှတ်တော်အနေနဲ့ပဲဒီအဖွဲ့အစည်းကိုဖွဲ့ပြီးတော့ခုနကိစ္စများကိုစီစဉ်ဆောင်ခဲ့ခြင်းဖြစ်ပါတယ
်ဆိုတော့ဥက္ကဋ္ဌရဲ့ဒီလွတ်တော်တွင်ဖြတ်တန်းမှုနဲ့လွတ်တော်တွင်မှာဆောင်ရွက်ခဲ့တဲ့ပုံစံတွေအရကြည့်မယ်ဆိုလို့ရှိရင်ဥက္ကဋ္ဌအနေနဲ့အခုအစောပိုင်းမှာသမ္မတဦးသိန်းစိန်လက်ထက်မှာလွတ်တော်ကိုဦးဆောင်နိုင်ခဲ့တယ်လွတ်တော်တွေကိုလည်းအတိုက်ခံဖွဲ့စည်းတွေဝင်ရောက်လာအောင်လွတ်တော်ကိုဒီအစိုးရရဲ့ check and balance ပေါ့နော်အစိုးရရဲ့လုပ်ရည်ဒီပုံမှာတော်တော်လေးကိုဟိုထောက်ပြနိုင်တဲ့ချင်းဝင်ရှာညှိပေးနိုင်တဲ့အနေအထားမျိုးရအောင်လုပ်နိုင်ခဲ့တယ်လို့ယူဆပါတယ်။အဲအခုလက်ရှိလွတ်တော်ကာလမှာရောဒီအခြေအနေကိုဘယ်လိုမြင်လဲခင
်ဗျ။ဒီဟာတော့ကျွန်တော်ကဟိုတုန်းကလွတ်တော်မှာအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဲကိုယ်ငချင်းကိုချင်တယ်လို့ပဲပြောတဲ့သဘောမျိုးလည်းဖြစ်မှာဆိုရင်ပါတယ်။ဒါကတော့ကျွန်တော်အနေနဲ့သုံးသပ်ထားတဲ့အများပြည်သူကသုံးသပ်ထားကောင်းတယ်လို့ကျွန်တော်ဖြည့်ချင်ပါတယ်။
ဒါကဥက္ကဋ္ဌရဲ့အရင်ကာလအကြောင်းပြောတာလေအခုလက်ရှိမြင်သမျှမှာရောဒီလက်ရှိအစိုးရရဲ့လူပုဂ္ဂိုလ်ရဲ့ဟိုလွှမ်းမိုးမှုတွေကလွတ်တော်တွေမှာဘယ်လောက်ထိမြန် သိကြီးမားနေတယ်လေဥပမာအရှင်ဆိုလို့ရှိရင်နိုင်ငံတကာလွှတ်တော်တွေရဲ့ထုံးစံအရာဆိုရှင်လွှတ်တော်အမတ်တယောက်ဟာပါတီကိုကိုစားပြုမှုတဲ့သက်ဆိုင်ရာမဲဆန္ဒနေနဲ့မဲဆန္ဒရှင်တွေရဲ့အခြေအနေကိုကိုစားပြုကြတာ哦အကြောင်းအရာအရေးကြီးတဲ့တကယ့်ကိုဘုံသိသဘာဝကြလွန်တဲ့အကြောင်းအရာတွေကြမှာပါတီ line ပေါ့နော်ပါတီကိုကိုစားပြုပြီးမဲပေးကြတာတွေရှိပါတယ်ဒါပေမဲ့အဲ့ဒါမျိုးတွေရောအခုလက်ရှိလွှတ်တော်ထဲမှာဖြစ်လာရဲ့လားဒီလိုသာမဖြစ်ဘူးဆိုလို့ရှိရင်ဒီလွှတ်တော်တရားကလူနိုင်ငံတကာမှာဆိုလို့ရှိရင်ဟိုဒစိမ့်တုံးထုလွှတ်တော်ပေါ့နော် rubber stamp လွှတ်တော်လို့ခေါ်ကြတာ哦ဆိုတော့အဲ့ဒီအနေအထားမျိုးကရှိနေတယ်လို့ထင်တာ
ဆိုတော့ဒါလည်းအဲ့လိုကြီးလည်းဒီလိုလည်းဆွဆွပြောဆိုလို့တော့မရနိုင်ပါဘူးဒီနေ့လွှတ်တော်ကလည်းသူတို့ပြည်သူများကိုကူစားပြုပြီးလုပ်နေတယ်ဆိုတော့အယူဆအခံချက်ရှိတယ်ပြီးတဲ့အခါမှာပါတီရဲ့ဒီသက်ဆိုင်တဲ့ဘက်ကပါမှုလည်းရှိနေဒီကားမှာသူတို့စဉ်းစားဆုံးဖြတ်တာဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ
်ဘာကြောင့်လဲဆိုတော့ဥက္ကဋ္ဌရအခုပါတီအသစ်ထောင်ပြီပါတီအသစ်ထောင်နဲ့အတိတ်ပဲရွယ်ချက်ကလည်းရွက်ကောက်ပွဲဝင်ပြီးလွှတ်တော်ထဲမှာလွှတ်တော်ထဲမှာမတူ क्वे ပြတဲ့အတန်တွေထွက်လာစေဖို့ရည်ရွယ်ထားတာ哦ဆိုတော့ဒီရည်ရွယ်ချက်ကတော့ဘယ်လောက်ထိအောင်မြင်လာဖြစ်လာမလဲဥက္ကဋ္ဌကြီးအခုဒီလိုဟိုပါတီတသက်ထူထောင်ရတဲ့ရည်ရွယ်ချက်ထဲမှာရောဒီကိစ္စနဲ့ပတ်သက်လို့စိတ်ပြတ်တာတွေမကျေနပ်တာတွေအားမရတာတွေပါနေခဲ့လို့လား
ဒီတဲ့ပို့ပြီးတော့အတိတ်ပဲပြေဖို့ကပြောရမယ်ဆိုရင်ဒီနေ့နိုင်ငံတော်ရဲ့အချုပ်ချာနာမူလပိုင်ရှင်များဟာပြည်သူများဖြစ်ပါတယ်။အဲ့တော့ပြည်သူများရဲ့စိတ်ဆန္ဒတွေကိုအကောင့်ထဲပေါ်ပေးရမှာကပါတီများပဲဖြစ်ပါတယ်။ဒါမလို့အဲ့ဒီပါတီတရားအနေနဲ့ပြည်သူများရဲ့အလိုဆန္ဒပြည်သူများရဲ့အချုပ်ချာအာဏာကိုဖော်ဆောင်ပေးတဲ့နေရာမှာကျွန်တော်ပါတီအနေနဲ့လည်းဒီနေရာဒီခန်းကဏ္ဍမှာထိုက်တဲ့နေရာပါဝင်လို့ဖြစ်ပါတယ
်။ဒါပါတီပါတီကနေတစဉ်ဥက္ကဋ္ဌရဲ့ပုံကိုယ်ရေးရည်မှန်းချက်အနေနဲ့ရောဘာတွေများထူးထူးခြားခြားလုပ်ပြီးနိုင်မယ်လို့ထင်ကြတယ်
ပုံကိုယ်ရေးရည်မှန်းချက်ဆိုတာတဲ့အဲပါတီရဲ့ရည်မှန်းချက်ကိုပါတီရဲ့လှုပ်ဆောင်မှုပို့အပြည့်အဝမဲ့သဘောရှိပါတယ်အဲလူပုဂ္ဂိုလ်ကအရေးကြီးပါတယ်ဒါမှန်တယ်မငင်းတာဘူးအဲ့ဒီမှာခေါင်းဆောင်မှုအခမ်းအနားလည်းအရေးကြီးတယ်အဲ့ဒီလိုပဲအဲ့ဒီခေါင်းဆောင်မှုနောက်မှာတွေ့ကက်ပါလာမဲ့အဖွဲ့အစည်းကလည်းအရေးကြီးတယ်အဲ့ဒီနေဒီပဲအဲ့ဒီအဖွဲ့အစည်းဆောင်ရွက်ရမယ်ရှေ့လုပ်ငန်းစဉ်တရားဘုရားမဆိုမူဝါဒဒါလည်းအရေးကြီးတယ်ဒါပေမဲ့လူရောမူရောအရေးကြီးလို့ပဲလူပုဂ္ဂိုလ်ရဲ့တူးချင်းရည်မှန်းချက်ဆိုရတဲ့အဖွဲ့အစည်းတစ်ခုရဲ့ရည်မှန်းချက်ကပိုခိုင်မှမရှိဘူးကျွန်တော်နိုင်ငံမှာအဲ့လိုရှိလာဖို့ပြုထောင်ပေးရမယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့ကျွန်တော်ပါတီတရားထူထောင်တဲ့နေရာမှာပါတီရဲ့ဖွဲ့စည်းမှု institution ကောင်းအောင်အဲပါတီမှရှိတဲ့ပါတီဖွဲ့ရမယ် capacity မြင်မအောင်လုပ်ပြရမယ်ဒါမှသာကျွန်တော်နိုင်ငံကိုအဲ့ဒီအဖွဲ့အစည်းကရေရှည်ထိမ့်သိမ်းကာဝယ်စောင့်ရှောက်နေနေမှာပါဝင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်
ဟိုဥက္ကဋ္ဌရဲ့ပါတီကလူပုဂ္ဂိုလ်အခြေပြုပါတီဖြစ်လာမယ်လို့ဒါဟိုဥက္ကဋ္ဌအနေနဲ့ဒါဟိုစစ်မှုစစ်ထပ်ဖက်မှာလဲအတွေ့အကြုံတွေရှိရဲလွှတ်တော်ဥက္ကဋ္ဌတယောက်အနေနဲ့လဲလွှတ်တော်အတွင်းအတွေ့အကြုံတွေရှိရဲနိုင်ငံရေးဒီဒီစစ်ဖက်ပေါ့နော်အတွေ့အကြုံတွေများစွာရှိလာခဲ့တဲ့လူတယောက်အနေနဲ့ဒါလူပုဂ္ဂိုလ်တယောက်ကိုပဲအခြေခံပြီးတော့ဒီပါတီကိုထောက်ခံကြပါလားဆိုတော့အဲထိကပ်မှုမျိုးတော့ဖြစ်လာနိုင်မလား
ကျွန်တော်ကတော့ဒီနေရာမှာလူလဲကြည့်ပါမူလဲကြည့်ပါအဖွဲ့စည်းလဲကြည့်ပါလူကြည့်တဲ့ဆိုတဲ့မှာခေါင်းဆောင်လဲကြည့်ပါတူးချင်းရှင်ပြိုင်ကြားနဲ့ကိုယ်လည်းလောင်းမြကိုလည်းကြည့်ပါအဲ့လိုပြည့်ပြည့်စုံစုံကြည့်ပြီးမှရွေးချယ်တဲ့ရွေးချယ်မှာပို့ပြီးမှန်တိုင်းမှာဖြစ်ပါတယ်ဒီလက်ပို့ပြောမှုကျွန်တော်ကနှလုံးသားနဲ့လည်းစဉ်းစားရတယ်အုံနောက်လည်းစဉ်းစားအုံနောက်ကိုဦးစားပေးမလားနှလုံးသားဦးစားပေးမလားနှစ်ခုလုံးကိုကျွန်တော်တို့စဉ်းစားပေးဖို့ဘယ်လိုပါလိမ့်မလဲ
ဆိုတော့ဟိုအခုလက်ရှိအချိန်မှာတော့ဒီမူဝါဒတွေအစားအများပြည်သူစိတ်ဝင်စားနေတာလည်းကတော့လောလောဆယ်တော့လူကိစ္စတွေလည်းပါတာပေါ့လေလူကိစ္စတွေဆိုတဲ့နေရာမှာဥက္ကဋ္ဌကြီးကလည်းထူးထူးခြားခြားအခုလိုနိုင်ငံရေးပါတီအသစ်ထူထောင်စေတဲ့အခြေအနေမျိုးဒီလိုအခြေအနေမျိုးရောက်သွားရအောင်ဆိုလို့ရှိရင်ထူးထူးခြားခြားဥက္ကဋ္ဌနဲ့အတော်လေးကိုနီးစပ်ဆက်ရှိခဲ့တဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လောက်ရတချို့နဲ့ပတ်သက်ပြီးဘလောက်များကွဲလွဲချက်တွေများရှိခဲ့တယ်လဲ
ဒီနေရာမှာကျွန်တော်တို့နှုတ်ရဆက်ဆံရာလူပုဂ္ဂိုလ်ဆက်ဆံအခြေခံပါတယ် เออปาร์ตี้นักคู่เออล่ะสัจฉันยีဆိုတာကမရှိတော့နော်နေပါတယ်ကျွန်တော်လွတ်တော်ဥက္ခကာလတုန်းကကျွန်တော်ဂျီတောင်စုကြံ့ခဲ့တဲ့ဖွံ့ဖြိုးရေးပါတီမှာကျွန်တော်ဥက္ခတာကိုထမ်းဆောင်ခဲ့ပါတယ်အဲ့ဒီချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ခကဒီနေ့အတိုင်းငံပုဂ္ဂိုလ်ပါအဲ့လိုဆက်ဆံတဲ့အခါမှာကျွန်တော်တို့ခုနကလူပုဂ္ဂိုလ်အခြေခံဆက်ဆံတယ်အဲ့ဒီမှာကျွန်တော်ကပါတီနှစ်ရက်ကိုအဲဒီဖက်နဲ့တစ်ဖက်နားလည်မှုရှိစွာနဲ့တိုင်းပြည်တိုးတက်အောင်ညှိနှိုင်းပူးပေါင်းဆောင်ရမယ်ဆိုတဲ့ဟာကိုကျွန်တော်ကပုံလက်ခံတယ်။သို့ရတယ်အဲ့ဒီအချက်ကိုစူးစမ်းနေစဉ်ကာလမှာပဲအဲကျွန်တော်ကပြောမယ်ဆိုကျွန်တော်အယုတ်ကျိုးပြဖြစ်ခဲ့ရတယ်။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ကတော့ဒီမူလဆန္ဒရှိတာကိုကျွန်တော်ဆက်လက်ပြီးတော့တတ်နိုင်မှာစူးစမ်းခဲ့ပါတယ်။အဲ့ဒီချိန်မှာနောက်ဆုံးအချိန်မှာကျွန်တော်ဒီပါတီမရှိပါဘူး။ကျွန်တော်ပါတီကကျွန်တော်ထုတ်ပြစ်ပါတယ်။ကြားခေါအောင်တော့ပါလဲဆိုတဲ့အခါမှာဇွန်နယ်ကအနာပိတယ်လို့ပြောပါတယ်နော်။ဘယ်လိုပုံစံနဲ့ဖြစ်ဖြစ်ကျွန်တော်ဒီကောနအဲ့ဒီပါတီမှာမရှိတော့ပါဘူး။မရှိတဲ့အတွက်နိုင်ငံတစ်ခုကိုတည်ထောင်တဲ့နေရာမှာပါတီကဒီနေ့ဒီကာလမှာအရေးကြီးတယ်။အရင်ကအရေးမကြီးဒီနေ့ဒီကာလမှာအရေးကြီးတယ်။ကြီးတဲ့အတွက်ကျွန်တော်လည်းကျွန်တော်တို့ထူထောင်မဲ့ပါတီမှာတတတအားနုနုကြားကြားတက်တက်ကြွာဆောင်ပြီးတော့မြည်သည့်ပါတီမြည်သည့်အဖွဲ့အစည်းနဲ့မဆိုနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်ညီနိုင်ပူပေါင်းဆောင်ရမယ်ဆိုတဲ့စိတ်အရင်ခံနေပဲကျွန်တော်ဒီလိုလိုချင်းဖြစ်ပါတယ
်။အခုလက်ရှိအခြေအနေမှာကအမတန်အရေးကြီးတဲ့ကိစ္စကအခုနိုင်ငံရေးပါတီနဲ့တက်မတော်နဲ့ဆက်ဆံရေးပေါ့နော်။အခုရာကြီးကလည်းတကယ်တမ်းဆိုရင်တက်မတော်ရဲ့ခေါင်းဆောင်တယောက်နေနဲ့အခုလိုအများပြည်သူမြင်နေကြတာတော့ဥက္ကဋ္ဌကြီးနဲ့ဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ယဉ်နီးမှုပါတီရဲ့ဘက်မှာဥက္ကဋ္ဌကြီးရဲ့အကြံပေးမှုဩဇာအာဏာနီးစပ်ဆောင်ရွက်မှုတွေအခြေအနေကိုကြည့်ပြီးတစ်ချိန်ကြလို့ရှိရင်ဥက္ကဋ္ဌကြီးကဒီအမျိုးသားပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်များဖြစ်လာမလားဆိုရဲဟိုတွေးထင်တာလေလည်းရှိရလေဒီနေရာမှာတစ်ဖက်ကကြတော့လေဥက္ကဋ္ဌကြီးကဒီလိုတော့လုပ်မှာမဖြစ်ဘူးဒါဆိုရင်တမ်ဘရောကသစ္စာပေါက်လို့ပြောလိုက်မယ်ဆိုတော့ပုံစံမျိုးဒီလိုဆိုရင်ချက်တွေရောရှိခဲ့လို့လားချက်ချင်းမဝင်တာ
ဟုတ်ကျွန်တော်ကအဲ့လိုဆိုရင်မရှိပါဘူးအဓိကတော့ဗာလဲဆိုတဲ့အခါမှာနိုင်ငံရေးပါတီတွေထူထောင်လာတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုကြာခဲ့ပါပြီကြာခဲ့ပြီဆိုမှသူ့ရဲ့ပါတီကပုံကူများလဲဒီနေ့ဗာပဲဖြစ်ဖြစ်သူတို့ပါတီဒီလိုအခွေအနာရတဲ့အချိန်မှာသူလဲအဲ့ဒီပုံမှန်မျိုးတွေ့သူလဲပါဝင်ခြင်းမှာပဲသူ့နဲ့နဲ့သူအဲ့ဒီအချိန်မှာကျွန်တော်ကနေပြီးတော့ဂျားဘောက်ဝင်ပြီးတဲ့အခါမှာခေါင်းကသူတို့ပါတီရဲ့နေရာအဲပါတီကပေးမဲ့တာဝန်တွေအပါပဲအခြားပါတီကစီမံခံဝဲတဲ့နေရာကိုကျွန်တော်ပေးမယ်ဆိုလို့ရှိရင်လဲပေးသူအတွက်လဲသိမတင်စဉ်းစားပါလိမ့်မယ်ယူသူအတွက်လဲသိမတင်စဉ်းစားပါလိမ့်မယ်အဲ့ဒီပါတီဝင်များလဲသိမတင်စဉ်းစားပါလိမ့်မယ်ဒီအတွက်ကျွန်တော်ကခေါင်းကNLD ပါတီမှာနေရာမရတဲ့ကိစ္စเนาะဒီခါမှာကျွန်တော်ကိုယ်နေရာလိုချင်တဲ့ကိစ္စမှာကျွန်တော်စီမှာဘာမှပြဿနာမရှိပါဘူးအဲ့ဒါမဲ့တောင်ထမ်းဆောင်တဲ့နေရာမှာလည်းကျွန်တော်ကဒီဆိုရလက်ထက်မှာအောင်မြင်ပြီးတော့အဆင်ပြေသွားတဲ့အနေထားဖြစ်အောင်လည်းကျွန်တော်ဘက်ကကျွန်တော်တတ်နေတဲ့မြတ်ပောင်းခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အခုဒါဆိုလို့ရှိရင်အခုလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာအခုလိုက်အစိုးရဆုံးချက်ကပါရှိတယ
်အဲကျွန်တော်တို့ခုနကစီလုံးညီညွတ်ပြမှာကျွန်တော်ဆိုရင်အစိုးရဆုံးက
စီလုံးညီညွတ်မှုဆိုတာဘယ်အဖွဲ့
စီလုံးညီညွတ်မှုဆိုတာတော့အကုန်လုံးပေါ့ဗျာနော်စီလုံးညီညွတ်မှုဆိုတာကိုယ်နဲ့ကဒီတိုင်းသားချင်းချင်းကိုနော်တခါတိုင်းသားချင်းဆိုတာတိုင်းသားအချင်းချင်းမှာလဲစီလုံးညီညွတ်ပြမှာဆိုရင်အခြားတိုင်းသားအတွင်းမှာလဲစီလုံးညီညွတ်ပြမှာဆိုရင်အဲ့ဒါမဲ့အမျိုးသားစီလုံးညီညွတ်မှာလဲကျွန်တော်ဆိုရင်စီလုံးညီညွတ်မှုဟာကျွန်တော်ရဲ့အသက်နိုင်ငံတကာအသက်စီလုံးညီညွတ်မှုရှိမှဖွံ့ဖြိုးတိုးတက်မှုလုပ်နိုင်ဖွံ့ဖြိုးတိုးတက်မှုဆောင်ကျင်းနိုင်တယ်ဒါမှမဟုတ်အစိုးရဆုံးကစီလုံးညီညွတ်မှုပြတ်ပြတ်မှကျွန်တော်အစိုးရဆုံးမှာ
အခုလက်ရှိဆိုလို့ရှိရင်လည်းဒါဒေါ်စန်းစုကြည်ဆိုလို့ရှိရင်လက်ရှိအာဏာရပါတီအနေနဲ့လည်းလူအများစုရဲ့ထောက်ခံမှုတွေလည်းရထားတယ်ဒီရှိသမျှတော်တော်များများတစ်ချိန်လုံးကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ယုံကြည်ကူးစားမှုတွေလည်းရှိတော့ဒီအခြေအနေဟာဘာကြောင့်တိုးတက်မလာတာလို့ယူဆတယ်လဲအဲ့ဒါဆိုရင်ဘာလို့ဆိုတော့ဥက္ကဋ္ဌကြီးတို့နေအနီးကပ်လောက်လာတဲ့အခါကျတော့ဒီလို insight ဒီလိုဘာကြောင့်ဆိုတဲ့အကြောင်းလေးတခုကတော့ရှင်းရှင်းလင်းလင်းဥက္ကဋ္ဌကြီးရှိရနေသိကြပါတယ
်ဆိုတော့ဟိုရှိကောင်းရှိနိုင်ပါလေ ဘာကြောင့်ဆိုတဲ့ဟာကတော့လောလောဆယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပေါ်ပေါ်ပဲအခြေခံလို့ထင်ပါတယ်အဲယုံကြည်မှုတည်းအရေးကြီးပါတယ်အဲ့တော့ဘာကြောင့်ယုံကြည်မှုရှိခြင်းမရှိဆိုတာကျွန်တော်ဒါတော့ပြောပြလဲမရှိပါဘူးတင်ကြတာတော့ယုံကြည်မှုအဲအပြည့်ဝမရသေးတဲ့အတွက်ဆိုရင်တော့လုံလောက်မထင်ပါဘူ
းဟုတ်ကဲ့တဲ့ဒီတမတော်ရဲ့အခန်းကဏ္ဍအနေနဲ့ရောဒါဥက္ခရာကြီးလဲတမတော်ရဲ့အဲတကယ်ဦးစီးဦးဆောင်လှုပ်လာတဲ့အခုနိုင်ငံရေးကဏ္ဍမှာဥထိုင်းအနေနဲ့တမတော်ကိုဘယ်လိုနေရာမျိုးမှာရှိစေခြင်းသလဲဘာရီဆက်ပြီးတော့ဖြစ်စေခြင်းသလဲဆိုတာလေးကိုတစ်ချက်လေး
ဟိုတမတော်ဟာနိုင်ငံအတွက်မရှိမဖြစ်လိုအပ်တဲ့အခွင့်အရေးဖြစ်ပါတယ်ဒါမလို့တမတော်နဲ့အင်အားတောင်းနှင်းခိုင်မာပြီးစွန့်ရထမြင့်တဲ့ခမိတ္တတရားဒီနေ့ professional ပဲပြောပြော standard အမျိုးပြောအဲ့လိုဖြစ်စေခြင်းပါ professionalသူတို့စတန်ဒတ်အာမီလို့ပြောလိုက်တဲ့အခါမှာစတန်ဒတ်အာမီမှာရှိတဲ့အချက်လက်တွေပြည့်စုံစေချင်ပါတယ်။အဲ့ဒီလည်းကျွန်တော်အနေနဲ့အာဒီလိုဖြစ်ပေါ်ဖို့တည်းလည်းကျွန်တော်ဆက်ရက်ထက်သမရှိပါတယ်။ဟုတ်ကဲ့
။နောက်တစ်ခုကအခုဒီမိုကရေစီအစိုးရလက်ထက်ပေါ့နော်။ဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံရဲ့ image ပုံရိပ်ပေါ့နော်။ပုံရိပ်ကနိုင်ငံတကာမှာတော်တော်ကြာဆင်းပါတယ်။ကြာဆင်းတဲ့အကြောင်းရင်းဟာလည်းဒီလိုဒုက္ခသည်တွေကိစ္စဘာသာရေးကိစ္စဒီလိုကိစ္စတွေဟာနိုင်ငံတကာကနေပြီးတော့ဝေဖန်ပြောဆိုနေကြတွေဟာအကြောင်းမဲ့ဝေဖန်ပြောဆိုနေပြီးတော့အကွက်စင်ဝေဖန်နေတယ်လို့ဥက္ကဋ္ဌအနေနဲ့ယူဆသလားဒါမှမဟုတ်လို့ရှိရင်လည်းပြည်တွင်းမှာရောပြုပြင်ပြောင်းလဲဖို့ပြုပြင်ဒီအခြေအနေတွေကိုထိန်းကွပ်ပေးဖို့လိုအပ်တယ်လို့ယူဆသလား
ဒီညာကျွန်တော်ဒီဘက်ကဒီလိုပြောမယ်ဆိုအမြင်ချင်းမတူဘူးလို့ထင်ပါတယ်နော်ဒီဘက်ကကျွန်တော်ပြည်တွင်းကအမြင်အဲတောင်ရှိတဲ့လူများရဲ့အမြင်နဲ့ပြည်ပအမြင်များမတူခြင်းကြောင့်ဒီလိုဖြစ်တယ်လို့ထင်ပါတယ်ဒီပေါ်မူတည်တော့ဒီလိုဖြစ်တယ်လို့ဖြစ်တဲ့အတွက်အမြင်ချင်းတူနှံအောင်ဘယ်လိုညှိနှိုင်းရမလဲဆိုတဲ့ဟာပဲစဉ်းစားကြရရှိပါတယ
်ဟုတ်ကဲ့အခုနေ့မြန်အဲဥထာယီကိုနိုင်ငံတကာသတင်းဌာနတွေကလာတွေ့မယ်ဆိုလို့ရှိရင်တေချာပေါ့ပဲအခုကျွန်တော်မေးတာတည်းပို့ပြီးတော့တို့အာယုံထားပြီးမေးမှာကရွေးချာကိစ္စကိုဘယ်လိုရှင်းမလဲလို့မေးမှာပေါ့အ
ဲ့လိုမေးမယ်ဆိုလို့ရှင်ရွေးချာကိစ္စကိုဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေမှန်များပေါ်လိလာသုံးသပ်ပြီးတော့အမှန်ကန်ဆုံးရအောင်ဖြေရှင်းမယ်လို့ကျွန်တော်ဖြေမှာပဲ
အဲ့တော့ဟိုလက်ရှိအားဖြင့်ဆိုလို့ရှင်ဒီကိုဖီအာနန်ဒီရဲ့ဟိုစင်ခံစားတွေလိလာသုံးသပ်မှုတွေရာဆိုလို့ရှင်ဒါဟိုအကြံပြုချက်တွေလည်းရှိတာပဲဥက္ကဋ္ဌကြီးတို့ရှိလဲဒီကိစ္စတွေမှာမြင်ခဲ့ပါတယ်အဲ့တော့ဒီထဲမှာဆိုလို့ရှိရင်ဥက္ကဋ္ဌကြီးတို့အရင်တုန်းကဒီသူတို့ပြောတဲ့အထက်မှာနိုင်ငံကသုံးသက်တဲ့အထက်မှာဥပဒေရေးရာကိစ္စတွေပါတယ်အထူးသဖြင့်1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်ပြီးတော့စီစစ်ပေးဖို့ကိစ္စပါညာဒီနေရာကိုကျွန်တော်ပြန်ကြည့်တဲ့အခါကျတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာရောအစိုးရအဖွဲ့အနေနဲ့ရောဥက္ကဋ္ဌကြီးတို့ရဲ့ဒီအခုဖျက်သိမ်းလိုက်တဲ့ကော်မရှင်ကပါဒီအကြောင်းကိုကင်တွေတာမတွေ့ရသေးဘူးခင်ဗျအဲ့ဒါကျွန်တော်မသိလို့လားမကင်တွေတာလားအ
ဲ့တော့ကိုဖီအနန်ကအင်ကန်လေးစားစရာကောင်းပါတယ်ဒါပေမဲ့ကိုဖီအနန်ရဲ့အစီအကံစားအားလုံးမှန်တယ်ကောင်းတယ်ဆိုတဲ့ဟာကိုဟိုဒီလိုပြောဆိုမယ်ဆိုလို့ရှိရင်အဲ့လိုပြောဆိုတာဘယ်လောက်ထိမှန်လဲတင်မြတ်လဲဆိုတော့ကျွန်တော်စဉ်းစားဖို့လိုပါတယ်ဘာကြောင့်လဲကိုဗီယာနာသည်ကျွန်တော်ပြောတယ်လေးစားတယ်သူ့ရဲ့ကော်မရှင်ဒီူလာတယ်လာပြီးလုပ်တဲ့ဟာမှာအချိန်ဘယ်လောက်ကြာကြာလိလသုံးသပ်လဲအဲ့ဒီနေ့လိုပဲတစ်ချိန်လုံးကဒုတိယသမဏကုမင်းရွှေဥဆောင်တဲ့ဒီလိုအဖွဲ့ကြီးဖွဲ့ပြီးလှုပ်ထားလဲရှိပါတယ်ဒါကြောင့်မလို့တူတယောက်ထဲရဲ့သုံးသပ်ချက်ကအားလုံးအမှန်လို့ယူဆပြီးဆောင်ရွက်မလားသို့မဟုတ်ရင်ပြည့်ပြည့်စုံစုံဆောင်ရွက်တာကောင်းမလားတရားရှိပါတယ်ဒါကြောင့်မလို့ကျွန်တော်ပြန်ချုပ်မယ်ဆိုကိုဖီအနန်လေးစားပါလေသူကလည်းသူ့ရဲ့အစီအကံစားအတိုင်းမဲ့တသွေမသိမ်းလိုအပ်မယ်ဆိုလို့ရှိရင်တော့ဒီနေ့နိုင်ငံကိုစားပြုနေတဲ့အချုပ်ချာအာဏာနိုင်ငံတစ်ခုအနေနဲ့တိမတိဆိုလည်းစဉ်းစားမယ်သဘောရှိပါတယ်အ
ဲ့တော့ဥရိုင်းအနေနဲ့တခြားလက်ရှိအခြေအနေအပေါ်အလိုမြန်ဆက်ဟိုဖြစ်ဆက်ပြောစရာလေးနည်းနည်းရှိတယ်လေပေါ့နော်ဒါကတော့ဟိုအချိန်လဲတော်တော်လေးရသလောက်ကလေးပေါ့
ဆိုတော့အထွေထူးတော့မရှိပါဘူးဟိုကျွန်တော်နိုင်ငံအတွဲပြောမယ်ဆိုရင်တော့ပြည်သူတွေကျွန်တော်စပြောမှာဖြစ်ပါတယ်ပြည်သူများဟာစီးလုံးညီညွတ်ရေး သွေးစီးနေတွေအတွက်အဓိကထားပြီးတော့စဉ်းစားလုပ်ဆောင်ကြပါကိုယ်မှာအယူဆတွေအမျိုးမျိုးရှိကြပါလိမ့်မယ်အဲ့ဒါမဲ့နိုင်ငံရေးပါတီမှာလည်းအယူဆမူဝါဒအမျိုးမျိုးရှိကြပါလိမ့်မယ်ဘယ်လိုပဲအယူဆအမျိုးမျိုးရှိရှိကျွန်တော်တွေဟာပြည်သူမျက်နှာကြည့်တိုင်းပြည်မျက်နှာကြည့်ပြည်သူအကျိုးတိုင်းပြည်အကျိုးကိုပဲအဓိကထားဆောင်ဖို့လူတယ်ဆိုတာကိုကျွန်တော်တို့မှတ်မိဖို့လိုပါတယ်တခါတခါမှာဒီစကားတွေပြောပြတဲ့အခါမှာပြည်သူအကျိုးတိုင်းပြည်အကျိုးဆိုတာတဲ့မိမိနဲ့မိမိအကျိုးစီးပွားတွေဆောင်ရွက်တာညားသွားတယ်ဆိုရင်ပြည်သူနဲ့နိုင်ငံအတွက်ရောင်းနှဲမှုတွေဖြစ်စေတတ်တာတော့ဒါကျွန်တော်ဖြတ်သန်းလာတဲ့အတွေ့အကြုံရအခုလိုကျွန်တော်တင်ပြခြင်းပဲဖြစ်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်